VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အမေရိကန်ပြည်ထောင်စုက COVID-19 ရောဂါကူးစက်မှုဗဟိုအချက်အခြာဖြစ်တဲ့နယူးယောက်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးပြန်ကောင်းလာသူတွေရဲ့ခန္ဓာကိုယ်ထဲကဗိုင်းရပ်စ်ကိုပြန်ပြီးတိုက်နိုင်တဲ့ Antibody လို့ခေါ်တဲ့ပဋိဇီဝပစ္စည်းတွေကိုသွေးကနေထုတ်ယူပြီးအခြားလူနာတွေကိုပြန်ကူးသပေးတဲ့နည်းကိုစတင်စမ်းသပ်အသုံးပြုရမှာထိရောက်မှုတွေရှိနေကြောင်းနယူးယောက်ကအထွေထွေအထူးကုသမားတော်ဒေါက်တာမြင့်လွင်ခေါ် Linus Yu က VOA ကိုပြောပါရယ်ကျမအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါဒေါက်တာမြင့်လွင်ကိုယ်တိုင်လည်းနယူးယောက်မြို့ Brooklyn Hospital Center မှာကိုဗစ်လူနာတွေကိုကြက်မက်ကူးသပေးနေသူပါဗိုင်းရပ်စ်ကူးစက်ခံရပြီးပြန်ကောင်းလာတဲ့လူတွေတဲကသွေးကိုယူပြီးပြန်ကုပေးတဲ့နီလန်ကိုနယူးယောက်ပြည်နယ်အစိုးရကတုံ့ခွင့်ပေးလိုက်ပြီးဖြစ်တဲ့အတွက်စတင်အသုံးပြုရမှာယောဂပြင်းထန်သူတွေပြန်ပြီးတက်တာလာရေးမှာအထောက်ကူပေးတာတွေ့ရကြောင်းဒေါက်တာမြင့်လွင်ကအခုလိုရှင်းပြပါတယ
်အခုနောက်ပိုင်းကျွန်တော်ဆိုးရတဲ့လူတွေဆိုလို့ရှိရင်ကျွန်တော်တို့ခေါ်တာတော့ဒီယောဂဖြစ်ပြီးသွားပြီးတော့သူတို့စီမှာ antibody သွားပေါ့ antibody ထွက်ပြီးတော့ဒီအဲ့ဒီလူနာတွေကဆိုတော့ plasma ပြန်ယူပြီးတော့လူနာတွေဆိုပြန်တွင်းနေမှာပေါ့ကျွန်တော်တို့ဒီနေရောက်มาဆိုလို့ရှင်ဆေးရုံအကြီးတွေဖြစ်တဲ့ Mount Sinai NYU NYP တွေမှာကျွန်တော်တို့စပြီးတော့ treatment တွေပေးနေပြီအဖြေကလည်း very good promising ဆိုတဲ့အခါကျတော့ very good
ဒါပေမဲ့ဒီပြန်ကောင်းလာသူတွေထဲမှာလည်းလူမျိုးမျိုးရှိတော့သူတို့ခန္ဓာကိုယ်တွေကထုတ်တဲ့ဒီ antibody နီးလန်းကလက်တွေ့အသုံးပြုတဲ့နေရာမှာရှုပ်ထွေးမှုတွေရှိနေတယ်ဆိုတဲ့အပိုင်းကိုရောရှင်းပြပေးလို့ရမှာရှင်
သူကပရမအောင်ဆုံးတဲ့အပါသူက plasma treatment ကသူကတအားဆိုးတဲ့လူနာတွေပဲတုံးတယ်ဖြစ်နိုင်တာသူကငကိုယ်လေးကတအားဆိုးတဲ့ကြောင့်မလို့အိပ်ပြီးတော့မကယ်နိုင်တာလည်းဖြစ်နိုင်တယ်ဒါပေမဲ့ဒီလို treatment မရတဲ့လူတွေနဲ့ရှင်လိုက်လို့ရှိရင်တော့သူတို့က recovery က much better သူတို့ကအများကြီးပိုကောင်းတယ် recovery ကအများကြီးပိုကောင်းတယ်တခြားလူနဲ့ရှင်လိုက်လို့ရှိရင်တော့ဖြစ်တဲ့လူတွေကသူကသူတို့မှာယောဂဖြစ်တယ်ဖြစ်ပြီးတဲ့အခါကျတော့သူတို့ရဲ့ immune system ကသူတို့ကကျွန်တော်တို့ခေါ်တော့ antibody ခေါ်တယ် antibody သူက produce လုပ်တယ် body ထဲမှာ body ထဲမှာ produce လုပ်ဆိုတော့အဲ့ဒီ antibody ကိုသူကတွေးရနေပြီးတော့ပြန်ထုတ်ပြီးတော့သူက plasma ခေါ်တာပေါ့ plasma တွေကနေပြန်ပြီးတော့ထုတ်လိုက်ထုတ်လိုက်တဲ့အခါကျတော့အဲ့ဒီ antibody တွေရလာပေါ့အဲ့ဒီ antibody ကိုသူကတကယ်တကယ်ပေးတာတော့ antibody ကိုပေးတာပေါ့ဒါပေမဲ့ antibody တက်တက်ကြီးပေးလို့မရအောင်အဲ့တော့ plasma နဲ့တွဲပေးရ plasma ထဲမှာ antibody က plasma ထဲမှာဆိုတော့အဲ့ဒီplasma ကိုသူအဲ့ဒီဖြားနာနေတဲ့လူနာတွေကိုပေးလိုက်တဲ့ခါကျတော့ဒီသူ့ခန္ဓာကိုယ်ထဲကတကယ် antibody ထွက်ပြီးတော့တိုက်ရမယ်စာတခြားလူစီက antibody ကိုခဏငှားပြီးတော့တိုက်ပြီးတဲ့သဘောပေါ့အဲ့လိုတိုက်ရလိုက်တဲ့ခါကျတော့သူတို့ရှိတဲ့အထက်ထက်မှာရှိတဲ့ဒီ virus ပိုးတွေတချို့ဟာတွေသေသွားတော့ပေါ့တချို့ဟာကြတော့သူ့အတူတူ body ကနေပြီးတော့တခါထပ်ပြီးတော့ချက်တိုက်ပေးရတော့
ဆရာအဲ့တော့အဲ့ဒါကကိုအဲ့ဒီကောင်အန်ဒီရဲ့ကြီးလာရှင်ဒီလို side effect တွေအနေနဲ့ကကြတော့
ဒီကတော့တခါလူတွေ blood transfusion တွင်းတယ်လို့ပေါ့နော်အဲ့ဒီအတိုင်းပါပဲသူက universal precaution ဆိုတော့လောက်ရတာပေါ့လောက်ရတဲ့ခါကျတော့သူကဟိုတွေးအုပ်စုတွေဆက်ရတယ်ဒီလူနာတွေမှာယောဂပိုးရှိမရှိယောဂပိုးမရှိဆိုတော့ HIV တို့ hepatitis B တို့ hepatitis C တို့နောက်တခြားပေါ့ယောဂတွေ syphilis တို့ယောဂတွေအမျိုးရှင်းမရှိဘူးအဲ့ဒါမျိုးတွေဆက်ရတော့ပေါ့နောက်သူတို့စီမှာလည်းသူက screening criteria တွေလည်းရှိသေးတယ်လေအဲ့ဒီပြင်ကိုတက်ပြီးတော့အဲ့ဒီမျိုးဆိုတော့ဒီပုံမှန်အားဖြင့်သူကလူတွေကိုသွေးသွင်းတာနဲ့ဒီဟာနဲ့တိတ်တော့ဘာမှတိတ်မပွားပါဘူးသူကသွေးသွင်းတဲ့လောက်ပဲသူကဒီ risk ရှိပါတယ်ဆိုတော့သူကလူတိုင်းသွင်းနေကြတာပဲဆိုတော့အဲ့ဒီအတွက်တော့တတ်တက်ကြီးrisk တော့တိတ်ပြတော့မရှိပါဘူး
။ COVID ရောဂါအခြေအနေမဆိုးတဲ့သူတွေကိုတော့ငှက်ဖြားဆေး zinc စတဲ့ဆေးဝါးတွေနဲ့တွဲဖက်ကုသပေးနေကြောင်းဒေါက်တာမြင့်လွင်ကပြောပါရယ်။လက်ရှိအမေရိကန်ပြည်ထောင်စုမှာ COVID ရောဂါတက်တာပြီးပြန်ကောင်းလာသူတွေအနေနဲ့ virus ကိုခံနိုင်ရှိနေတဲ့စွမ်းအားဘယ်အဆင့်ထိရှိနေလဲဆိုတာကိုသိဖို့စူးစမ်းနေပါရယ်။ဒီအချက်ဟာပုံမှန်လုပ်ငန်းတွေလက်ပတ်တင်မတင်ဆုံးဖြတ်ချက်ချမယ့်အပိုင်းအတွက်အရေးပါတယ်လို့လည်းအမေရိကန်ကျန်းမာရေးထိပ်တန်းပညာရှင်တွေကပြန်ပြုထားပါရယ်ရှင်။